ကာလရှိကြာစစ်တပ်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းချမ်းဆန္ဒပြခွင့်ကိုပထမဆုံးအကြိမ်ဖြစ်ခွင့်ပြုလိုက်ပါပြီ။ဒီလိုငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေကိုမနေ့ကသမရဦးသိန်းစိန်ကလက်မှတ်ထိုးထုတ်ပြန်လိုက်ပါတယ်။ဒီဥပဒေကိုလက်တွေ့ကျင့်သုံးဖို့ဘယ်လိုအခြေအနေရှိပါလဲ။ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဒီငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 354 ပုံမှန်ခွဲခမှာပါတဲ့နိုင်ငံတော်ဥပဒေစိုးမိုးရေးနဲ့အေဂျင့်တရားရေးကိုမဆန့်ကျင်ရင်ဆန္ဒပြခွင့်ရှိတယ်ဆိုတဲ့အချက်အရဒီဥပဒေကိုထုတ်ပြန်လိုက်တာပါ။ပါလီမန်လွှတ်တော်တစ်ခုလုံးဘက်ကလည်းပြီးခဲ့တဲ့နိုဝင်ဘာလကပဲဆွေးနွေးဆုံးဖြတ်ချက်ချပေးခဲ့ပြီးအခုတော့သမ္မတကလက်မှတ်ထိုးအတည်ပြုပေးလိုက်တာပါ။ဒီဥပဒေဖြစ်မြောက်ရင်ပါလီမန်ထဲမှာဆွေးနွေးစဉ်ကအစိုးရပြည်ထရေးဝန်ကြီးနဲ့လွှတ်တော်အမတ်တို့အကြားလုပ်ပိုင်ခွင့်တွေကိုအပြန်အလှန်ညှဉ်းခုံဆွေးနွေးပြီးအကြီးအကျယ်အပေးအယူလုပ်ခဲ့ကြရပါတယ်။အဲ့ဒီတော့အခုလိုပြထန်းလိုက်တဲ့ဥပဒေကြောင့်ဆန္ဒပြရင်ဖန်ခံရမယ့်မြန်မာနိုင်ငံမှာအခုတော့ဒီခွင့်ပြုချက်ရရင်ဆန္ဒပြခွင့်ရတော့မယ်လို့လွှတ်တော်ထဲမှာအဓိကဆွေးနွေးခဲ့သူတူဦးဖြစ်တဲ့တင်ကန်းချုံကလွှတ်တော်ခုစလဲဦးသိန်းညွန့်ကဒီဥပဒေထဲမှာအားနည်းချက်တွေရှိနေသေးပေမဲ့လည်းတကယ်လက်တွေ့အသုံးချနိုင်မဲ့အနေအထားနဲ့အကျိုးရှိနိုင်ပုံကိုအခုလိုရှင်းပြပါရစေ။
ကျွန်တော်တို့မဲဆာနဲ့လူလူရဲ့မျက်နှာမှုအခွင့်အရေးတွေကိုသုံးဖို့ပေါ့ဗျာ။လက်လက်တစ်ခုရလာပြီ။အဲ့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီရဲ့လူခွင့်ရေးတစုံတရာတိုးတက်လာပြီလို့ကျွန်တော်ပြောပြရစီကျွန်တော်အနေနဲ့ကတော့အခုတင်ကန်းကျုံဈေးသူဈေးသားတွေကိုမတော်မတရားပေါ့ဗျာပြီးလောင်ပြီးတော့ဆန်ကန်းနေရာပြန်မပေးဘူးဆိုရင်ကျွန်တော်လက်ပြကိုစီမံသားကြီးကတာဝန်ရှိသူတွေနဲ့ကျွန်တော်တို့ကတင်ကန်းကျုံလွတ်တော်ကုလသည်၃ယောက်ကျွန်တော်တို့ဆွေးနွေးမယ်ဆွေးနွေးတော့မပြေလည်ရင်လွတ်တော်လမ်းကြောင်းနဲ့ကျွန်တော်တင်မယ်လွတ်တော်လမ်းကြောင်းနဲ့တင်လို့မှမဖြစ်ဘူးဆိုရင်အမဘယ်ဒီကမှာတော့တော့ဒီနီးကတော့ဘာလို့လိုက်ရင်ကျွန်တော်ကိုယ်တိုင်ဒီဥပဒေကိုသင်္ကန်းချုပ်မှာလက်တွေ့ကျင့်သုံးဖို့ကျွန်တော်ပြင်ဆင်ထားပါတယ်ကျွန်တော်ဥပဒေတိုင်းကျွန်တော်ဆန်းသတ်မယ်လေကျွန်တော်ကိုယ်တိုင်ဆက်ပါသိမယ်ပြုတ်သမလာလဲကိုရဆိုနေဖြစ်မယ်နော်ကျွန်တော်ဥမာဆိုပါတော့သင်္ကန်းချုပ်ဈေးဆိုရင်သင်္ကန်းချုပ်ဈေးအထက်မှာနော်ကျွန်တော်တို့ပူစာလေးထူပြီးတော့နော်အလံလေးထူပြီးတော့နော်ကျွန်တော်တို့ဆန္ဒပြခွင့်နေရာဆိုတောင်းမယ်ငါရဲ့ကျူပြီးတင်မယ်။ကိုရောကျွန်တော်48နာရီကျူကြောင်းကြားမယ
်။ဒီအားနည်းချက်တွေရှိနေသေးပေမဲ့တဖြည်းဖြည်းပြုပြင်သွားရင်ရနိုင်မဲ့ဒီဥပဒေကြောင့်အခြားလုံနိုင်တဲ့ကိစ္စတစ်ခုကလည်းသူကိုစားပြုတဲ့တင်ကန်းကျွန်းမြို့နယ်ဇအမြောက်ရက်ကွက်ကဆင်းရဲသား200ခန့်ကိုမတရားမောင်းထုတ်ခံထားရတဲ့ကိစ္စအတွက်လိုအပ်ရင်ဆန္ဒပြတာလည်းလုပ်နိုင်မယ်လို့ဆိုပါရတယ်။ဦးသိန်းညွန့်ကပဲဒီဥပဒေထဲမှာရှိတဲ့အားနည်းချက်တချို့ကိုသူပါလီမန်ထဲမှာပြင်ဆင်ဖို့အတွက်ကြိုးစားဆွေးနွေးခဲ့သေးတယ်ဒါပေမဲ့ပြည်ထရေးဝန်ကြီးနဲ့အတိုက်ခံဆွေးနွေးခဲ့ရပြီးအောင်မြင်မှုတော့မရခဲ့ဘူးလို့ဆိုပါတယ်။အဲ့ဒီအားနည်းချက်တွေကတစ်ချက်ကတော့ဒေတာဆိုင်ရာစည်းကမ်းနဲ့အညီလို့သတ်မှတ်ထားတာနဲ့အယူခံကိုခန့်အပ်တဲ့ဘျူရိုကရေစီအရာရှိကဆုံးဖြတ်မှာဖြစ်ပြီးပါလီမန်လွှတ်တော်ကတဆင့်ရွေးချယ်တဲ့သဘောရှိတဲ့လူထုကိုပိုကိုစားပြုနိုင်တဲ့ကိုယ်စားလှယ်တွေဘက်ကမဆုံးဖြတ်နိုင်တဲ့အချက်ဖြစ်တယ်လို့ဆိုပါတယ်
။ဒေတာဆိုင်ရာစည်းကမ်းချက်များဆိုတာကျွန်တော်လက်မခံနိုင်ဘူး။ဒါဥပဒေမဟုတ်ဘူး။လူတို့တိတ်ပဲဖွင့်နိုင်တဲ့အတွက်တော့ဥပဒေသမားကြောင့်လည်းပြောရင်ကအဲ့ဒါကိုသိသိကျကျမရှိတဲ့တော့အတိတ်ပဲဖွင့်ဆိုမှုမျိုးကျွန်တော်မလို့ရုံးဝင်နေတော့ကျွန်တော်တို့တိုင်းပြည်မှာအလုပ်ပြီးတဲ့တိုင်းပဲလေတော်တော်များများဒီအောက်ခြေဝန်ထမ်းတွေကလက်မပေးရင်တော့ဘာမှလုပ်ခွင့်ပေးချင်တာမဟုတ်ဘူးကျွန်တော်ဆိုရင်လည်းအဲ့ဒါပဲဆန္ဒပြဖို့လက်ပေးရမယ်ဆိုရင်ကျွန်တော်တို့ဒုက္ခရောက်ပြီ
ဦးသိန်းညွန့်ကပဲအခုလိုအခက်အခဲတွေရှိနေပေမဲ့လည်းအိမ်တစ်ခုရလိုက်တယ်လို့ပဲဒီအိမ်တဲကတချို့အားနည်းချက်တွေကိုတဖြည်းဖြည်းပြင်သွားနိုင်မယ်လို့မျှော်လင့်ကြောင်းဆိုပါတယ်